နိုင်ငံတကာကရင်မျိုးသားအစည်းအရုံးပေါ့လေ IKO ကနေပြီးတော့ဒီ KNU ကိုကရင်တမျိုးသားလုံးရဲ့ညီလာခံကြီးတစ်ခုပေါ့လေခေါ်ယူပေးဖို့ဆိုပြီးတော့ဒီတိုက်တွန်းထားပါတယ်ခင်ဗျာဆိုတော့အဲ့ဒါဘာကြောင့်အဲ့လိုခေါ်ယူခိုင်းတာဖြစ်ပါလဲခင်ဗျာ
ကျွန်တော်လက်ရှိနိုင်ငံရေးအစိုးရ KNU အတွက်ဒီတမျိုးသားလုံးအတွက်ကောအများကြီးစိန်ခေါ်မှုတရားဖြစ်နေတယ်လေအထူးသဖြင့်တော့အခုလက်ရှိငြင်းငြင်းဖြစ်စဉ်ကိုပြန်ကြည့်လိုက်ရင်အဲ့လိုဝေဖန်တန်ဒီပြောဆိုတန်ဒီအများကြီးဖြစ်လာတဲ့ပုံမှာ KNU ကရင်တမျိုးသားလုံးကိုကိုစားပြုတဲ့မိခင်အဖွဲ့အစည်းဖြစ်ကျွန်တော်မြင်တယ်တောင် KNU ကအဲ့ဒီအခုဥဆောင်နေတဲ့လူတစုရဲ့သဘောထားနဲ့ကရင်တမျိုးသားလုံးအရေးကိုလှုပ်ဆွားလို့မသင့်တော့ဘူးတမျိုးသားလုံးညီလာခံခေါ်ပြီးတော့ကရင်တမျိုးသားလုံးရဲ့သဘောထားကိုလေးစားပြီးတော့လေကျွန်တော်အားလုံးသဘောတူတဲ့လမ်းကြောင်းကိုသွားဖို့အတွက်တမျိုးသားလုံးညီလာခံတစ်ခုခေါ်ပေးဖို့ကရင်တမျိုးသားလုံးရဲ့ညွန်မှန်းချက်ပန်းတိုင်နဲ့နိုင်ငံရဲ့လုပ်ငန်းစဉ်တွေအပြစ်ခရက်စရေးနဲ့ပတ်သက်ပြီးလုပ်ငန်းစဉ်တွေကိုပြန်လဲချမှတ်ဖို့ကျွန်တော်အဲ့ဒါကိုကြီးရွယ်ပြီးတော့ခေါ်စီခြင်းဖြစ်ပါတယ
်ဟုတ်ကဲ့အခုပေါ့လေနောက်တစ်ခုကဒီကျင်းညာချက်ထဲမှာပေါ်ပြထားတာပေါ့ဒီကော်တူးလေတက်မလို့ဖွဲ့စည်းတဲ့ကိစ္စရယ်နောက်တစ်ခုကဆိုတော့ KNU နည်းနဲ့ UNF ကနေယာယီရဆိုင်တဲ့ကိစ္စပေါ့ဒီနှစ်ခုမှလည်းပဲနောက်ကွန်ကရစ်တွေမှာဆွေးနွေးမယ်ဆိုပြီးတော့ပြောတဲ့ဟာကိုအချိန်ဆွဲတယ်ဆိုပြီးတော့ထုတ်ပြန်ချက်ထဲမှာထောက်ပြထားတာတွေ့ရတယ်ခင်ဗျအချိန်ဆွဲတယ်ဆိုတာလေဘာကြောင့်အချိန်ဆွဲတယ်လို့ရောယူဆမိပါလဲခင်ဗ
ျကော်တူးလေတက်မလို့ပြန်လဲဖွဲ့စည်းခြင်းဆိုတာ15ချိန်မြောက် KNU Congress ရဲ့ဆုံးဖြတ်ချက်ဖြစ်တဲ့အတွက်ကြောင့်ဘာကြောင့်အချိန်ဒီလောက်ဆွဲနေရကြလဲ UNFC နဲ့ပတ်သက်ပြီးတော့လေသူနည်းတူတာပဲတပ်ပေါင်းစုနဲ့အောင်ပွဲခံရင်းဆိုတဲ့ KNU ရဲ့တမပတဲ့သဘောထားကိုကြာကြီးရပ်တန့်ပြီးတော့ဟို KNU Congress 16ချိန်မြောက်အချိန်2016ခုနှစ်မှာပဲဒါကိုပြန်ဆုံးဖြတ်ဆွေးနွေးမယ်ဆိုတဲ့ကိစ္စဟာဒီ16မတိုင်ခင်မှာကျွန်တော်စိုးရင်သာတနိုင်ငံလုံးအပြစ်ခရစီဟိုဖြစ်လို့လက်မထိုးပြီးတော့2008ဥပဒေအောက်မှာအားလုံးဝင်သွားကြပြီးတော့လက်ဆင်းခံသွားတဲ့ဇာတ်လမ်းမျိုးဖြစ်သွားမှာကျွန်တော်စိုးရင်လေအဲ့ဒါကြောင့်အချိန်ဆွဲတာကိုမဆွဲပါနဲ့ဆိုပြီးတော့ကျွန်တော်အဲ့ဒါပြောတာပ
ါဟုတ်ကဲ့ခုနဆရာပြောတဲ့အထက်မှာပေါ့လေခေါင်းဆောင်တချို့ကနေပြီးတော့ဆောင်ရွက်နေတယ်ဆိုပြီးတဲ့အပိုင်းပါတယ်ပေါ့လေဒါပေမဲ့အခုကိစ္စကဒါအများသဘောတူဆွေးနွေးဆုံးဖြတ်လိုက်တဲ့ကိစ္စဖြစ်နေတယ်မဟုတ်လားခင်ဗျဟ
ုတ်ပါတယ်အများသဘောတူဆုံးဖြတ်ချက်ဆိုပေမဲ့ KNU ရဲ့အရေးပေါ်စီးရေးကနေဆုံးဖြတ်ချက်တစ်ခုဖြစ်ပါတယ်အခုလုပ်နေတဲ့ငင်းကြိုင်းပစ္စည်းကိုပြန်ကြည့်လိုက်ရင် KNU တွေးကြည့်ကြည့်လဲလဲဆွေးနွေးပြီးတော့ဒါသွားလုပ်မယ်ဒါဟုတ်စားလုပ်မယ်ဆိုတဲ့အမျိုးမဟုတ်ပဲနဲ့ဥအောင်မင်းကခေါ်လိုက်ရင်သွားပြီးတော့နေပြီးတော့มาသွားတွေ့ဘာသွားတွေ့ပြီးဘာပြောခဲ့တယ်လဲဆိုတာလဲကဲညူแท้မှာဘိုးကော်မတီแท้မှာပြန်ချပြတာမျိုးမရှိပဲねအဲ့လိုအနေထားမျိုးတွေရှိလာတဲ့အပေါ်မှာဒီကောင်းဆောင်နေအနေနဲ့ကဒီလိုအစီအစဉ်မဲ့ပေါ့လေတစ်ဖက်ကအစိုးရရဲ့ချမှတ်ထားတဲ့လမ်းကြောင်းတိုင်းမဲ့လိုက်လျှောက်ပြီးသွားနေမယ်ဆိုရင်လက်စင်ခံတဲ့ဇာလံကိုရောက်မယ်လို့ကျွန်တော်အဲ့လိုမြင်တယ
်ဟုတ်ကဲ့တချို့ပြောကြတာဒီပေါ့လေဒီအစည်းအဝေးအဆုံးဖြတ်ချက်ကိုလက်ခံတဲ့လူတွေပြောနေတာတစ်ချိန်လုံးကပေါ့လေဒီပြင်တိုင်းရင်းသားအဖွဲ့တွေရှိတယ်တိုင်းရင်းသားအဖွဲ့တွေကငင်းငန်းယူတဲ့အချိန်မှာကရင်တပ်ဖွဲ့တွေပေါ့လေခုခံတိုက်ခိုက်နေရပြီးတော့အခုသူတို့နဲ့မှာတိုက်ပွဲတွေဖြစ်နေတဲ့အချိန်မှာပေါ့ကရင်ဘက်မှာလည်းငင်းငန်းမှုကိုလိုနေပြီးကရင်မျိုးသားတွေရဲ့ကံကြမ္မာကိုကရင်မျိုးသားတွေပဲဖန်တီးမယ်ဆိုပြီးတော့လည်းပြောတာမျိုးရှိပါတယ်ခင်ဗျအဲ့ဒီယူဆချက်ပေါ်မှာဘယ်လိုများထင်မြင်မိပါလဲခင်ဗ
ျကျွန်တော်တို့ကရင်ကံကြမ္မာကရင်ဖန်တီးရေးဆိုတဲ့ဟာကျွန်တော်အာဇာနည်ကောင်းဆောင်ယူဆောင်ဦးကြီးကချမှတ်ရတဲ့မူလေးချက်တည်းမှာတစ်ချက်ပါဝင်ဖြစ်ပါတယ်အဲ့ဒီတစ်ချက်တည်းကိုဆွဲထုတ်ပြီးတော့သုံးကျင်တယ်လို့သုံးလို့မရဘူးလေးချက်စလုံးကိုယူပြီးတော့မှပဲဒီလေးချက်မူလေးချက်ကိုအားလုံးပါဝင်အသုံးပြုချင်းမှသာလင်သောဘဦးကြီးရဲ့မူကိုအကောင့်ထည့်ဖို့ရာကြတာဖြစ်ပါတယ်ကျွန်တော်ခွဲထွက်ခြင်းလို့ကိုကြမ္မာကိုဖန်တီးမဘဲဆိုတဲ့အဲ့ဒီမူကိုထောက်ပြပြီးအသုံးပြုလိုက်တာမျိုးဆိုရင်လူရဆွဲသုံးလို့ဖြစ်သွားမယ်။ဘာဖြစ်ဆိုတော့တလျှောက်လုံးကျွန်တော်ဆွဲကင်လာတဲ့တပ်ပေါင်းစုမူနဲ့အောင်ပွဲခံမယ်ဆိုတဲ့ဟာကိုလွဲဖယ်ပြီးတော့ KNU ဝါရင့်တဲ့အဖွဲ့အစည်းတစ်ခုတော်လိုင်းရင်းမှလည်းအတွေ့အကြုံအမြင့်ဆုံးအဖွဲ့အစည်းတစ်ခုအနေနဲ့ကျွန်တော်ကလေးဆန်တဲ့လောက်ရမျိုးပဲ လောက်သွားသလိုဖြစ်နေတိုက်ခါလဲကြမယ်ကျွန်တော်လူလားလားရေရှည်တည်တန်းခိုင်နေတဲ့ငင်းချမ်းရေးကိုကျွန်တော်လူချင်ပါတယ်အဲ့ဒီရှင်းမှန်တဲ့ငင်းချမ်းရေးဆိုတာကလည်းဘယ်ပေါ်မူတည်တယ်ဆိုတော့ဒန်းတူမှုလွတ်လပ်မှုနဲ့အပြန်လိုက်နေစားချစ်ကြည်မှုပေါ်မှာဖက်ဒရယ်ပြည်ထောင်စုစစ်စစ်ကိုတည်ဆောက်မှသာလျှင်ကျွန်တော်တိုင်းပြည်မှာရေရှည်တည်တန်းခိုင်နေတဲ့အကြမ်းဖာရမှုကိုရမှာဖြစ်တဲ့အတွက်ကြောင့်ကျွန်တော်အဲ့ဒီအတွက်ကျွန်တော် statement ကတိုက်တွန်းတာအဲ့ဒါပဲ
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ကျေးဇူးပါပဲခင်ဗျအခုလို့ရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးတင်ပါ